ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလုပ်တာအများစုလုပ်လုပ်ကိုင်နေကြတယ်။စမုတ်စခွန်ခရိုင်ပစွန်သေးကနေကိုဗစ်ရောဂါကူးစက်မှုတကြောပြန်ဖြစ်နေရမှာအခုဆိုရင်ကူးစက်သူ1000ကျော်ရှိသွားပါပြီ။အဲ့ဒီထဲကကိုယ်စက်ရာဂိုင်းနှုန်းကမြန်မာလူသမားတွေဖြစ်တယ်ဆိုပြီးထိုင်းဆိုရာဂါပြောပါတယ်။ဒါကြောင့်မြန်မာလူသမားတွေနေထိုင်တဲ့နေရာတွေကိုပိတ်ပြီးတည်တည်ကြပ်ကြပ်စစ်ဆေးမှုတွေလုပ် ဆက်သူ400ကျော်ရှိပြီးအများစုကတော့သမုတ်စခွန်ခရိုင်ကမြန်မာနိုင်ငံသားတွေဖြစ်ပါတယ်မြန်မာလူသားတွေကြားယောဂကူးစက်မှုအခြေအနေနဲ့ပတ်သက်လို့မဟာချိန်မှအခြေစိုက်တဲ့ရွှေပြောင်းလူသမားခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်သူတို့သိသိထားတဲ့တရားမျိုးမှာသမုတ်စခွန်မှာ positive ဖြစ်တဲ့ဥယျာဉ်တော့ negative ကထုတ်လာတယ်242အဲ့တော့သမုတ်စခွန်မှာမနေ့ကဒီစဉ်းပြလိုက်တာကမနေ့ညနေကကျွန်တော်စဉ်းပြတာသမုတ်စခွန်မှာအဲ728အဲ့နပြလိုက်မှဒီနေ့မနေ့အလိုအဖြစ်ဖြတ်ထွက်လာပြန်တယ်240ဆိုတော့1000တော့သွားပြီဟုတ်ကဲ့1063လောက်ပြလာဖြစ်သွားပြီ
သမုတ်စခွန်ခရိုင်ထဲမှာကုဆက်ခံရသူ90ရာခိုင်နှုန်းကမြန်မာနိုင်ငံသားတွေဖြစ်တယ်လို့လည်းထိုင်းရနာပိုင်းကြီးကပြောကြားထားပါတယ်ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုတိုးနေတာဟာတရားမဝင်ရွှေ့ပြောင်းလုပ်သားတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ကအပြစ်တင်ထားပါတယ်ဒီခရိုင်တွင်းမှာနေထိုင်အလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေဟာနေအိမ်တိုက်ခန်းတွေမှာလည်းစုဝေးနေထိုင်နေရတယ်လို့လုပ်ငန်းခွင်တွေမှာလည်းအစုဝေးနဲ့လုပ်ကြရတာမို့ကျန်းမာရေးစည်းကမ်းတွေအတိုင်းခက်ခွာခွာနေဖို့ကအခက်အခဲတွေရှိနေကြပါတယ်အခုဆိုရင်စမောစခေါခရိုင်ကပဇွန်ဈေးကိုပိတ်ထားပြီးအနီးတစ်ဝိုက်ကမြန်မာတွေကိုဒီဇင်ဘာလ22ရက်နေ့ကကိုဗစ်စစ်ဆေးမှုတွေလုပ်ပေးနေပြီးအလုသမားထောင်ကနန်းလောက်ကအစုဝေးနဲ့ဆေးစစ်ဖို့ရောက်လာခဲ့တာကြောင့်လူစုခွဲခဲ့ရတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်။ကယောဂါထိန်းချုပ်ရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကတော့အခုလိုပြောသွားပါဗျ။
ของทางคนเมียนมาที่มาเป็นตลาดแรงงานของเราเนี่ยเขาพักอาศัยอยู่
ပင်လယ်ကရောင်းတဲ့ဈေးနီးမှနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအများဆုံးနေထိုင်နေတဲ့တိုက်ခန်းတွေကိုအကုန်ပိတ်ပြီးလော့ဒေါင်းလုပ်ထားပြီးအနီးတစ်ဝိုက်မှာမြန်မာတွေရဲ့အခြေအနေကိုစောင့်ကြည့်ပြီးကျန်းမာရေးဆိုးဝါးလာတဲ့သူတွေကိုတော့ဆေးရုံကိုပို့ပေးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအခုလိုမျိုးစမောစခွန်ခရိုင်ထဲမှာပိတ်ဆို့ကန့်သတ်ထားနေမှာပဲမြန်မာလူသမားတချို့စမောစခွန်ခရိုင်ကနေထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုဘင်ကားတွေနဲ့တွားနေကြတာကြောင့်တက်ခရိုင်မဲဆောက်မြို့အဝင်မှာယာယီထိမ့်သိမ့်နေပါတယ်။ထိုင်းနိုင်ငံသားကားသမားတွေကိုတော့ကျန်းမာရေးစစ်ဆေးဖို့စောင့်ကြည့်ရေးစင်တာကိုပို့ထားတယ်လို့မြန်မာနိုင်ငံသားတွေကိုတော့မဲဆောက်မြို့ကြီးချစ်ကြည်တရားကိုတိုက်ရိုက်ပို့ဆောင်လိုက်တယ်ဆိုပြီးဒေသခံအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တခြားခရိုင်နေစီကိုလည်းမြန်မာတွေကတွားလာနေကြတာကြောင့်သမောစကောခရိုင်ကလာတဲ့သူတွေဆိုရင်လိုက်လံဖမ်းဆီးနေတာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံမှာလောလောဆယ်အထိကိုဗစ်အတည်ပြုလူနာ9800ကျော်ရှိပြီးသေဆုံးသူ60ဦးဖြစ်ပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံမှာတော့ကူးစက်သူ3000ကျော်ရှိနေချိန်မှာထိုင်းနိုင်ငံကနေဆက်တွေကအဝင်ထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။